ရန်ကုန်အင်းစိန်ထောင်မှာဖမ်းဆီးခံထားပြီးတရားရင်ဆိုင်နေရတဲ့ဆာရေးဆရာမောင်တာချိုနဲ့ဆာရေးဆရာထင်လင်းဦးကိုထောင်တွင်းကမြောက်ကလပ်အထူးတရားရုံးကနေဖေဖော်ဝါရီလ22ရက်နေ့မှာထောင်ဒဏ်တွေချမှတ်လိုက်ပါတယ်။တမရော့ပြိုကွဲအောင်လှုံ့ဆော်လှုံ့ဆောင်မှုပုံမှန်905ပုံမှန်တွေနဲ့ဆာရေးဆရာနှစ်ယောက်ကိုထောင်ချလိုက်တာနဲ့ပတ်သက်လို့သူတို့ရဲ့ရှင်းနေတာအခုလို့ပြောပါရယ်
ဆက်ပြရတော့ငါရက်ရပြီးအခုဟိုကတ်ကတ်လက်ပြမှာဆက်တယ်တမိတို့ရဲ့ဥစ္စာနဲ့သူ့ကိုပြောတာဖြစ်တယ်သူ3မိနစ်ထိစလိုက်တယ်ဟိုအလုံးနဲ့ထောင်တယ်ပေါ့ဆရာသူကငါဝေးကြပြီးဖြစ်နေတယ်အရင်တော့တက်မှတ်တာပြီးသားအခုဟိုပါပေါ့နော်ပုံမှန်ဖြစ်တယ်ဒီကောင်သူက2မိနစ်ပဲလေအဲ2မိနစ်ပဲချပြီးလိုက်တယ
်ဆာရေးဆရာမောင်သားချိုဟာဂျက်ကွန်ချန်ကုန်းနာမည်နဲ့တယောသားနဲ့ဆောင်းမတွေကိုဈာနယ်အများပြားမှာရေးခဲ့ပြီးတော့စာပေဟောပြောပွဲတွေမှာလည်းထင်ရှားရဲ့သူပါ။စာရေးဆရာထင်လင်းဦးဟာလည်း NLD ဗဟိုပြန်ကြားရေးတာဝန်ခံဟောင်းဖြစ်ခဲ့ဘူးသလို2014ခုနှစ်ကစာပေဟောပြောပွဲတစ်ခုမှာဘာသာသာသနာညှိုးနှိုင်းစီမှုနဲ့လူဝင်မှုကြီးကြပ်ရေးဦးစီးဌာနကဦးစီးပြီးတော့တရားလိုလုပ်ပြီးတရားစွဲခဲ့လို့ထောင်နဲ့တစ်နှစ်ကြာခံခဲ့ရမှုပါတယ်။သူတို့နှစ်ဦးလုံးဟာအာဏာသိမ်းလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာပဲဖမ်းဆီးခံခဲ့ရတာပါ။ဆရာမောင်သာချိုကအာနာသိန်းနဲ့မနက်အစောပိုင်းမှာဖမ်းဆီးခံရတာဖြစ်ပြီးတော့ဆရာထင်လင်းဦးကတော့ညနေပိုင်းလောက်မှာဖမ်းဆီးခံရတာဖြစ်ပါလေ။အာနာသိန်းနဲ့နေမှာပဲသူတို့နှစ်ယောက်လုံးဖမ်းဆီးခံရတာဖြစ်လို့ဘာကြောင့်ဖမ်းဆီးတယ်လဲဆိုတာကိုတော့ကာယကံရှင်တွေကိုယ်တိုင်မသိကြပါဘူး။နှစ်ယောက်လုံးတရားရင်ဆိုင်နေရတဲ့ကာလတစ်နှစ်ကိုချုပ်ရက်ခံစားခွင့်ရမှာဖြစ်ပြီးတော့စာရေးဆရာထင်လင်းဦးကတော့စစ်တော်ရေးမှာစစ်ဆေးခံရတဲ့အချိန်တလကိုတော့ထပ်ပြီးခံစားခွင့်ရမှာမဟုတ်ဘူးလို့ရှင်းနေတွေကပြောပါလေ။ဆိုင်ဆရာမောင်သာချိုရဲ့ကျမ်းမာရေးတိတ်မကောင်းလာဘူးလို့လဲရှင်းနေတွေကပြောပါတယ်ခင်ဗျာ။